မြန်မာရေးတက်ဆိုင်သူတွေအားလုံးပါဝင်တဲ့ဆွေးနွေးမှုတွေနဲ့ဖြည့်ရှင်းမှုဆက်လက်ကြိုးပမ်းသွားမယ်လို့အာဆီယံအလှည့်ကြဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကပြောလိုက်ပါတယ်အာဆီယံအတွက်စိန်ခေါ်မှုတွေထဲမှာမကြာခဏဆိုသလိုမီးမောင်းထိုးပြခံရတဲ့ကိစ္စကတော့မြန်မာအရေးအကျက်တဲပါပဲလို့အင်ဒိုနီးရှားနိုင်ငံသားဝင်ကြီးရန်နိုမာဆူဒီကဒီနေ့အနောက်ဆူမထရာဆွေးနွေးပွဲမှာပြောခဲ့ပါတယ်။အာဆီယံအလှည့်ကြဥက္ကဋ္ဌတာဝန်သက်တမ်းမကုန်ခင်မြန်မာအရေးအတွက်အပြေရှားနိုင်မဲ့နည်းလမ်းတွေချမှတ်နိုင်အောင်ကြိုးပမ်းဖို့လူ့အခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ ABHR အဖွဲ့ကမကြာသေးငယ်ကပဲတိုက်တွန်းခဲ့ပြီးနောက်အခုလိုအင်ဒိုနီးရှားနိုင်ငံသားဝင်ကြီးရဲ့မှတ်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကတော့မြန်မာအရေးဖြည့်ရှင်းရမှာတက်ဆိုင်သူတွေအားလုံးအထူးသဖြင့်စစ်အာဏာရှင်တွေရဲ့လုပ်ရက်တွေအပေါ်မှာမူတည်တယ်လို့လည်းပြောပါဗျ။မြန်မာအရေးဖြည့်ရှင်းမှုကြိုးပမ်းရမှာတက်ဆိုင်ရာအဖွဲ့အစည်းတွေနဲ့အကြိမ်60ကျော်ထိတွေ့ဆက်ဆံခဲ့ပြီးတန်တမန်ရေးရချင်းကတ်တဲ့နည်းလမ်းကိုတုံးခဲ့တယ်လို့လည်းပြောဆိုထားပါသေးတယ်။အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနပြန်ကြားရေးနဲ့တန်တမန်ရေးရညွှန်ကြားရေးမှူးချုပ်ကလည်းအာဆီယံဘုံသဘောတူညီချက်5ရပ်ကိုမြန်မာစစ်ကောင်စီအနေနဲ့လေးစားလိုက်နာမှုရှိစေရေးဒီဇိုင်းမက်မက်တွန်းအားပေးဆောင်ရွက်ခဲ့တယ်လို့စစ်ကောင်စီကိုအတိုက်ခံလုပ်နေတဲ့အဖွဲ့အစည်းတွေနဲ့လည်းဆက်သွယ်ဆောင်ရွက်လျက်ရှိတယ်လို့ပြောပါတယ်။ပြည်ပခါတွေကင်းစင်တဲ့နိုင်ငံတစ်ခုဖြစ်ဖို့နဲ့ငြိမ်းချမ်းရေးအတွက်အခြေခံအုတ်မြစ်ကိုဆွေးနွေးရမှာအချိန်ယူဖို့လိုအပ်တယ်လို့ချက်ချင်းပြီးမြောက်ဖို့မလွယ်ကူနိုင်ဘူးလို့လည်းသူကပြောသွားပါတယ်ရှင်။